တရုတ်နိုင်ငံအနောက်ပိုင်းမှာငလျင်စက်တိုက်လှုပ်ခတ်ခဲ့တာမှာအနည်းဆုံးလူ43ယောက်သေဆုံးပြီးတော့တော်တော်များများဒဏ်ရာတွေရခဲ့ကြတယ်လို့တရုတ်ဆိုရသတင်းကဖော်ပြပါဗျ။ယူနန်နဲ့ဂူီကျုံးဒေသတွေမှာဒီကနေ့ 5.9 ပြင်းရရှိတဲ့ငလျင်ကြီးလှုပ်ခတ်ခဲ့ပြီးတဲ့နောက်ဆက်တွဲငလျင်တွေစက်တိုက်ဆိုသလိုလှုပ်ခတ်ခဲ့တာကြောင့်အဲ့ဒီဒေသတွေကအင်ဂျီ4000ထိခိုက်ပျက်စီးခဲ့တယ်လို့အဆိုရပိုင်းစင်ဝါသတင်းအေဂျင်စီကဆိုပါတယ်။အနည်းဆုံးသူနောက်ဆက်တွဲငလျင်ပေါင်း16ကြိမ်လှုပ်ခတ်ခဲ့တယ်လို့သတင်းမှဖော်ပြထားပါတယ်။ငလျင်ကြံအပြင်းထန်ဆုံးခံခဲ့ရတဲ့ရှင်လင်းမြို့မှာအုတ်ခဲအပကျိုးအပဲ့အပိုင်းစတွေပြန့်ကျဲနေတဲ့လမ်းမတွေပေါ်မှာတော့လူတွေထောင်တဲ့ချီဒီစီယုံနေကြတဲ့ပုံတွေကိုရုပ်မြင်သံကြားကနေပြသခဲ့ပါတယ်။လူပေါင်းတသိန်းကျော်အထက်ဘေးလွတ်ရာပျောက်ရွှေ့မှုတွေလုပ်ခဲ့ရတဲ့ယူနန်ဒေသကိုအရေးပေါ်အကူအညီတွေပို့ပေးနေတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။အခုလှုပ်ခတ်ခဲ့တဲ့ငလျင်တွေထဲမှာအပြင်းဆုံးအားကတော့ 5.9 အထိရှိပြီးတော့မြေအောက်6မိုင်ကျော်လောက်ကနေလှုပ်ခတ်ခဲ့တာလို့အမေရိကန်ဘူမိဗေဒလေ့လာရေးစစ်တမ်းတစ်ခုကဆိုပါတယ်ရှင်။